ပါကစ္စတန်နိုင်ငံနောက်မြောက်ဘက်ဒေသကအသေးခံဘုံးခွဲတိုက်ခိုက်မှုနှစ်ခုကြောင့်တိစုံသူအရေအတွက်80ထက်မနည်းရှိခဲ့ပါတယ်။ပါကစ္စတန်မှာရှိတဲ့တာလီဘန်အဖွဲ့ကတော့အယ်ကိုင်ဒါအကြမ်းဖက်အဖွဲ့ခေါင်းဆောင်အော့စမာဘင်လာဒင်တိစုံမှုကိုလက်တုံပြန်တဲ့အနေနဲ့ဒီကနေ့တိုက်ခိုက်မှုတွေကိုလုပ်ခဲ့တာလို့ကြေညာခဲ့တာပါ။ခိုင်ဘာပက်တွန်ကွာပြည်နယ်ကစစ်လက်ချင်းစခန်းမှာဘုံးခွဲတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အတွက်အပြင်းထန်တဲ့အရသူတွေအပါအဝင်လူပေါင်း120ကျော်လဲထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်။တိစုံသားသူတွေကအများစုဟာတင်နန်းပြီးကစားဘိုလ်လောင်းတွေဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ခက်တာခွင့်ရတဲ့အချိန်အိမ်ပြန်ကြမယ်အရာရှိလောင်းတွေကားပေါ်တက်နေတုန်းမှဒီကနေ့တက်ခတ်မှုတွေဖြစ်ပွားခဲ့တာလို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်အကြမ်းဖက်အဖွဲ့ခေါင်းဆောင်ဘင်လာဒင်ကတော့အမေရိကန်2ကွန်မန်ဒိုတပ်ဖွဲ့ဝင်တွေကပါကစ္စတန်နောက်ဘက်ဒေသကအဘော်တဘတ်မြို့မှာဒီလ2ရက်နေ့တုန်းကစီးနင်းတက်ခတ်မှုအတွင်းမှာတုတ်တင်ခဲ့ရတာကိုလက်စားချေတက်ခတ်မှုတွေကိုနောက်ထပ်ပြီးလှုပ်သွားအောင်မယ်လို့လည်းပါကစ္စတန်တာလီဘန်ပြောခွင့်ရသူကပြောဆိုခဲ့တာပါပါကစ္စတန်ခေါင်းဆောင်တွေနဲ့အစ္စလာမဘတ်မြို့တော်ကအမေရိကန်တန်ယုံတို့ကတော့အကြမ်းဖက်တက်ခတ်မှုပေါ်မှာပြစ်တင်ရှုတ်ချခဲ့ကြပါတယ်